ရှမ်းတန်းနဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေစမှာပဲပြည်တွင်းကရှမ်းနိုင်ငံရဲ့ပါတီတွေရှမ်းလက်နက်ကိုင်အဖွဲ့တွေနဲ့စုဖွဲ့ထားတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီကလည်းရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ဖို့ဒီကနေ့မနေ့အထိုင်းနိုင်ငံဘာကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြရမှာဆွေးနွေးပွဲကိုပြည်အောင်စုဝန်ကြီးဦးအောင်မင်းဖွင့်ပွဲအခမ်းအနားတက်ရောက်ခဲ့တဲ့အပေါ်ရှမ်းလူမှုအဖွဲ့အစည်းတွေကကန့်ကွက်ခဲ့ကြတယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ရေးအတွက်ပြည်တွင်းကရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်ဖွဲ့စည်းတွေကနေဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲရဲ့အဓိကရည်ရွယ်ချက်ကတော့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာကိုစိုင်းမင်းကအခုလိုပြောပါတယ်
။အဓိကကတော့ရှမ်းပြည်ညီညွတ်ရေးကိစ္စပဲ။ခုကအပြစ်ရက်တယ်ငင်းချမ်းရေးတည်ဆောက်ကြတယ်တနင်္ဂနွေလုံးအပြစ်ထရက်မယ်တတိုင်းပြည်လုံးအတိုင်းအတာနဲ့ဖက်ဖက်ပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲလုပ်မယ်။အဲ့လိုမျိုးအခြေအနေမှာကဒီရှမ်းကဘယ်လိုကန်တာကနေပါမှာလဲပေါ့သူကဒီပါတီကလည်းနှစ်ခုဖြစ်နေတယ်တပ်မတော်ကလည်းနှစ်ခုသုံးခုဖြစ်နေတယ် SSCP SSA RCS SSA နောက်ပြီးတော့မှ NDAA ESS မင်္ဂလာတပ်ဖွဲ့ရှိသေးတယ်အမေမေအမျိုးသားရေးထဲကရင်ကြစစ်ရေးမလုပ်နိုင်ရင်မစည်းရုံးနိုင်ရင်နိုင်ငံရေးစပွဲကြီးဖြစ်လာတဲ့အချိန်ကျရင်တက်တန်တွေးဥတီချက်တစ်ခုတည်းနဲ့မတွားနိုင်မှဆိုလို့ပေါ့နော်လူထုတောင်းဆိုချက်အရယောက်ျောင်းဒီထိတ်ကြီးရှမ်းနဖက်စည်းတွေလာတွေ့တာလေ
ပြည်တွင်းကရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကိုင်အဖွဲ့တွေအနေနဲ့ SSJAC လို့ခေါ်တဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီအမည်နဲ့အစည်းအဝေးကိုလှုပ်ဆောင်ခဲ့တာပါဒီကျင်းပနေတဲ့အစည်းအဝေးဖွဲ့ပွဲကိုပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းအနေနဲ့တက်ရောက်မှာစကားပြောကြားခဲ့ပါတယ်ရှမ်းပြည်ညီညွတ်ရေးတည်ဆောက်နိုင်ဖို့အတွက်ကတော့လက်ရှိရှိနေတဲ့ပြည်တွင်းကရှမ်းလက်ငံရေးပါတီအချင်းချင်းပေါင်းစည်းနိုင်ရေးရှမ်းပြည်သမ္မတများတစုတစည်းတည်းပေါင်းစည်းနိုင်ရေးအတွက်ရှမ်းဖွဲ့စည်းကနေအတီးကားသာဆွေးနွေးသွားမယ်လို့လည်းကိုစိုင်းမင်းကပြောပါတယ်။ဒီအစည်းအဝေးကနေအများကလက်ခံနိုင်တဲ့သဘောတူညီမှုပုံစံမျိုးနဲ့ဆွေးနွေးသွားမယ်လို့လည်းဆွေးနွေးပွဲမှာပါဝင်တက်ရောက်သူတူကပြောဆိုခဲ့ပေမဲ့လည်းအစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းတွေကိုဖြေကြားပေးဖို့ကတော့ညှင့်ဆန်ခဲ့ပါတယ်။ရှမ်းပြည်နယ်ထဲမှာဆိုရင်ပြည်တွင်းနိုင်ငံရေးပါတီတွေဖြစ်တဲ့ SNLD ခေါ်ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ကြားဖြူပါတီလို့ခေါ်တဲ့ရှမ်းတိုင်းတိုင်းများဒီမိုကရက်တစ်ပါတီဆိုပြီးအဓိကကြတဲ့နိုင်ငံရေးပါတီကြီးတစ်ခုရှိပါတယ်။လာမယ့်2015ရွေးကောက်ပွဲအတွက်ပါတီပေါင်းစည်းနိုင်ရေးအတွက်ရှမ်းပြည်သူတွေကနေတွန်းအားပေးခဲ့ပေမဲ့လည်းမတူညီတဲ့နိုင်ငံရေးရည်ရည်ချက်အကြောင်းတရားတွေကြောင့်ပေါင်းစည်းရေးမှာအဟအသာတစ်ခုဖြစ်နေပါတယ်။အလားတူရှမ်းလက်နက်ကိုင်တပ်ဖွဲ့ထဲမှာလည်းတောင်ပိုင်းရှမ်းပြည်သမ္မတခေါ် RCSSSA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဥလွယ်မောင်ဦးစီးတဲ့စိန်ကြော့ပြည်သူ့စစ်တပ်ဖွဲ့ရဲ့ NDAA ESS မိုင်းလန်တပ်ဖွဲ့အစရှိတဲ့လက်နက်ကန်တပ်ဖွဲ့တွေမတူကွဲပြားစွာရပ်တည်နေပါတယ်။ကောင်ပိုင်းရှမ်းပြည်တပ်မတော်ခေါ် RCSS SSA အနေနဲ့အခုလိုရှမ်းပြည်ညီညွတ်ရေးစည်းဝေးတက်ရောက်ရတဲ့အကြောင်းရင်းကိုအဖွဲ့ရဲ့ပြောရေးစုခွင့်ရှိသူပူမူဆိုင်ဆိုင်မင်းကအခုလိုပြောပါတယ်။
ကျွန်တော်တို့နိုင်ငံရေးဖြည့်ရှင်းမဲ့နေရာမှာကျွန်တော်တို့အဖွဲ့အစည်းအနေနဲ့ကလည်းရှမ်းပြည်အတွက်ရည်တည်လို့မရဘူးပေါ့နော်။ဘယ်အဖွဲ့အစည်းမှမလို့ရှမ်းပြည်တပြည်လုံးကိုစားပြုပြီးရည်တည်ပြီးလို့မရဘူး။ဒါကြောင့်မို့အလုံးတစ်စုတစ်စီးတည်းပဲကျွန်တော်ဖြည့်ရှင်းလို့ရမယ်။ဒါကြောင့်မို့လို့ကျွန်တော်တို့တစ်ဖက်တစ်လမ်းနဲ့ညှို့မှုရအောင်တစ်ဖက်တစ်လမ်းကလည်းရှေ့လာမယ့်နိုင်ငံရေးပြဿနာတွေကိုအတူတူပဲဖြည့်ရှင်းလို့ရအောင်ဆိုပြီးတော့ဆွေးနွေးပွဲတွေတက်ရောက်ရချင်းဖြစ်ပါလေ။နိုင်ငံရေးဆွေးနွေးပွဲတော့ကျွန်တော်တို့ကောင်းဆောင်ကြီးပိုင်းတွေရဲ့အမြင်သဘောထားဖြစ်လေဆွေးနွေးလို့ရအောင်ဆိုတဲ့သဘောပါ။
ဒီကနေ့ကျင်းပတဲ့ရှမ်းပြည်ပူပေါင်းဆောင်ရွက်ရေးကော်မတီအစည်းအဝေးမှာဝန်ကြီးဦးအောင်မင်းမှာတက်ရောက်ခဲ့တဲ့ပုံမှာချင်းမှချေဆိုင်ရှမ်းလူမှုအဖွဲ့အစည်းတွေကနေကန့်ကွက်ခဲ့ကြပါတယ်။ဒီအချိန်လေးကိုတော့ချင်းမှချေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီဥက္ကဋ္ဌဆိုင်းချန်ရကအခုလိုပြောပါတယ်
။ကျန်းစီရောကတော့ကလည်းမခံဘူးလို့ပြောတယ်လေ။တက်မခံတာကတော့ဦးအောင်မင်းကအဲ့ဒီစုံနေပွားကိုလုပ်ပေးတာလို့ခင်နေတာတော့ဆန္ဒကတော့ကိုဟာကိုပဲဆွံ့နေတယ်လို့ဟိုအမင်းကလာပြီးလုပ်ပေးတာကသဘောမချဘူးလို့
ဒီရှမ်းပြည်ဖွဲ့စည်းထိပ်တီးစည်းဝေးပွဲကိုရှမ်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်ထွန်းဦးအသွေးမူဆိုင်ညွတ်လွင်ရှမ်းတိုင်းဒါများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်အိုက်ပေါင်ဒုဥက္ကဋ္ဌဆိုင်ဆောင်စီတို့တက်ရောက်ခဲ့ကြတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကတော့ဒုဗိုလ်ချုပ်ကြီးရွတ်စိတ်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကနိုင်ရကကြီးပူချုပ်စိတ်ထင်စိန်ကျော့ပြည်သူစစ်တပ်ဖွဲ့ကဦးလွယ်မောင်တို့တက်ရောက်ခဲ့ကြပါတယ်ပြီးခဲ့တဲ့2005ခုနှစ်တုန်းကရှမ်းနိုင်ငံရေးကောင်းဆောင်တွေကနေရှမ်းပြည်အတိုင်းပင်ခံကောင်စီဖွဲ့စည်းတည်ထောင်မှုစ조사မှုအပေါ်မှာမြန်မာစိုးရကနေပြည်ထောင်စုကနေခွဲထွက်ဖို့ကြံစီမှုမတရားသိမ်းပင်းဖွဲ့စည်းမှုနိုင်ငံတော်ပုံကမှုပုံမှန်နဲ့ SNLD ဥက္ကဋ္ဌခွန်ထူးဦးနဲ့ဆိုင်းညွတ်လွင်မြောက်ပိုင်းရှမ်းပြည်တပ်မတော်အကြီးအကဲဗိုလ်ချုပ်စေးထင်ပါဝင်ခေါင်းဆောင်9ဦးကိုကြီးလေးတဲ့ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။တမရဦးသိန်းစင်စိုးရတဲ့လွတ်ငင်းချမ်းနိုင်ခွင့်ကြီးညာချက်အမှတ်နဲ့2012ခုနှစ်ဇန်နဝါရီလလောက်မှာပြန်လည်လွတ်မြောက်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။